မြောက်ကိုရီးယားနိုင်ငံပေါ်ကြီးမားဆုံးတိုက်ခိုက်ရေးရုံမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးတော့ချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချင်းချောက်ပြောဆိုလိုက်ပါတယ်တိုက်ခိုက်ရေးရုံမှုတွေအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ကိုဆက်သွားမှာဖြစ်ပြီးဒါအသိကိုပြင်းထန်ဖွယ်ရှိပါတယ်လို့အမေရိကမှရောက်နေတဲ့ဒီဩစတြေးလျဝန်ကြီးချုပ်မက်ကွန်တမ်ဘူးနဲ့တောက်ကြနေကပူရဲကျင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောသွားပါတယ်ဒုတိယအဆင့်ဟာဘာကိုဆလိုရာလဲဆိုတာကိုတော့ထရမ့်ကတိတိကျကျပြောမသွားပေမဲ့အဲ့ဒါဟာကမ္ဘာကြီးအတွက်တိတ်ကိုအကြောင်းမလာတဲ့အခြေအနေဖြစ်လိမ့်မယ်ဆိုပြီးနောက်ဒီအချိန်ကပဲစကားပြောသွားမယ်အကြောင်းလည်းသူကပြောပါတယ်တောက်ကြောင်နေအစောပိုင်းမှာချမှတ်လိုက်တဲ့တန်ခတ်အေးယူမှုထဲမှာတော့တင်မောလိုက်နဲ့ကုန်သွယ်ရေးကုမ္ပဏီ28ခုတင်မော28ဆင်းနဲ့လူတူဦးတို့ပါဝင်ပါတယ်ကုလသမဂ္ဂဟာမြောက်ကိုရီးယားပေါ်သူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပယ်တင်တဲ့ဒုံးကျည်ဆန်းသတ်မှုအစီအစဉ်တွေကြောင့်ပိတ်ဆို့တိုက်ခတ်မှုတွေချမှတ်ထားပြီးတဲ့နောက်မြောက်ကိုရီးယားဟာနိုင်ငံတကာနဲ့ကုလူဆက်ဆံရမှာတရားမဝင်တဲ့လမ်းကြောင်းတွေတုံးပြီးတော့လည်းပစ္စည်းတွေဝယ်ယူတင်ပို့နေတာပါ။အိမ်ပြီးတော့ပြောဝင်ရဆေရာဟက်ဂဘီဆန်နက်စ်ကလည်းမြောက်ကိုရီးယားအနေနဲ့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးစတင်ပြောင်းလဲတွေလုပ်ဖို့မျှော်လင့်နေလို့ဒီကနေ့မှပြောပါရယ်။ဆန်နက်စ်ဟာအိုလံပစ်အားကစားပွဲတော်ပိတ်ပွဲအခမ်းအနားသွားတက်နေတဲ့သမရရဲ့တမီးလဲဖြစ်အကြံပေးလဲဖြစ်တဲ့ Ivanka Trump နဲ့တောင်ကိုရီးယားကိုရောက်နေပါတယ် Ivanka Trump မှာတောင်ကိုရီးယားသမရမွန်ဂျဲအင်နဲ့တောင်ကိုရီးယားသမရအင်တော်မှာတောက်ကြနေကတွေ့ဆုံပြီးမြောက်ကိုရီးယားပေါ်တန်ခတ်အရေးယူမှုတွေချမှတ်မဲ့ကြေညာချက်နဲ့ပတ်သက်လို့သမရ Trump ကဒီသမရမွန်းကိုပါလိုက်တဲ့သတင်းစကားကိုလည်း Ivanka Trump ကပြောပြပါတယ်မြောက်ကိုရီးယားပေါ်အမြင့်မားဆုံးပူရဲဖီအားပေးရင်နှစ်နိုင်ငံလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့လဲသူတို့ဆွေးနွေးကြကြပါတယ်ခင်ဗျာ